ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်အဖြစ်များနေတဲ့အမေရိကန်ပြည်ထောင်စုလေးကပြည်နယ်တွေအနေနဲ့တာမစ်ချက်တွေကိုရုတ်သိမ်းပြီးပြန်ဖွင့်ပေးဖို့စီစဉ်နေတာတွေကိုရွှေ့ဆိုင်းထားဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထင်တန်းတာဝန်ရှိသူဒေါက်တာအန်ထိုနီဖောက်ချီကတောင်းဆိုလိုက်ပါတယ်။နောက်ကြတဲ့ကဒီဝါရှင်တန်ပို့သတင်းစာနဲ့အင်တာဗျူးလုပ်ချိန်မှာဒေါက်တာဖောက်ချီကပြည်နယ်တွေအနေနဲ့အသွာအလာလုံလုံလာလာပြည်ပြင်တာမျိုးပြန်လုပ်ဖို့မလိုအပ်ပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အခြေအနေငယ်စောင့်ဆိုင်းတင်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်ကကူးစက်မှုစုစုပေါင်း၄သန်းကျော်ရောက်သွားချိန်နဲ့ကယ်လီဖိုးနီးယား၊ဖလော်ရီဒါနဲ့တက်ဆက်စ်ပြည်နယ်တွေမှာတနေ့တည်းသေဆုံးသူဦးရေ900ကျော်ရှိလာချိန်မှာဒေါက်တာဖောက်ချီကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုမှာအမေရိကန်ပြည်ထောင်စုကရှေ့ကဦးဆောင်နေဆဲဖြစ်ပြီးဘရာဇီးနိုင်ငံကကူးစက်မှုပေါင်း1သန်းကျော်နဲ့ဒုတိယ၊အိန္ဒိယနိုင်ငံကကူးစက်မှုပေါင်း1သန်းကျော်နဲ့တတိယနေရာမှာရှိနေပါတယ်။ဒီကမ္ဘာလုံးတိုင်းဒါရတော့ကူးစက်မှုပေါင်း15သန်းကျော်ကျော်ရှိနေပြီးတည်ဆုံးမှုက633,400ကျော်သွားပြီလို့ John Hopkins တက္ကသိုလ်ရဲ့စီးရီးလူမှာဖော်ပြထားပါတယ်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့ဖြစ်ပြီး Australia နိုင်ငံ Melbourne မြို့ Brazil, India, Hong Kong နဲ့ Spain မှာကူးစက်မှုတော့မြင့်တက်နေပါတယ်။ Spain မှာလူထောင်ပေါင်းများစွာအသွာအလာပြည်ပြန်ဆန်ထားရပြီးအိန္ဒိယနိုင်ငံမှာတော့တည်တည်ကူးစက်မှုစံချိန်တင်4,900ကျော်ရှိသွားခဲ့ပြီးလူ140ကျော်တည်ဆုံးခဲ့ပါတယ်။